မြန်မာနိုင်ငံမှာဆီယနာတင်းပြီးနောက်ပိုင်းကျုံတွေ့ခဲ့ရတဲ့အခြေအနေတွေကိုမှတ်တမ်းတင်ရိုက်ကူးခဲ့တဲ့ရုပ်ရှင်အတွက်ဂျာမနီနိုင်ငံကရုပ်ရှင်ပွဲတော်မှာရရှိခဲ့တဲ့သူ့ကိုစလိုက်ဒါနဲ့ထုတ်လုပ်သူတွေဗုဒ္ဓနည်းမှာလက်ခံရယူခဲ့ကြပါတယ်။လူမျိုးရေးရအမည်မဖော်တဲ့မြန်မာနိုင်ငံကစလိုက်ဒါ၁၀ဦးစုပေါင်းဖန်တီးထားတဲ့မြန်မာ Diaries မှတ်တမ်းရုပ်ရှင်အတွက်သူ့ကိုတော့ချက်နိုင်ငံသားစလိုက်ဒါပီတာလွန်နဲ့ဒတ်ရှ်နိုင်ငံကထုတ်လုပ်သူကိုရင်ဗန်အီဂရက်တို့52ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်မှာသူ့လက်ခံရယူခဲ့ကြတာပါမိနစ်90သာမှတ်တမ်းရုပ်ရှင်စကားမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးတစ်နှစ်တာအတွင်းပြည်သူတွေကြုံတွေ့ခံစားရတဲ့အကြမ်းဖက်မှုတွေနဲ့အဖြစ်အပျက်တွေကိုမှတ်တမ်းရုပ်ရှင်အဖြစ်ခတ်သွက်သွက်ဖန်တီးတင်ပြထားတာပါစကားအခွင့်ကိုတော့စစ်တပ်ကအာဏာသိမ်းပြီးကစား Facebook မှာလူသိများခဲ့တဲ့နေပြည်တော်မှာစစ်သားတွေကိုနောက်ခံထားပြီးအမျိုးသမီးငယ်တူအီရိုပစ်ကနေတဲ့ဇာဝင်ကန်းနဲ့စခဲ့ပါတယ်ဒီသရမ်းဖန်တီးသူတွေအနေနဲ့ဘာလင်နိုင်ငံကရုပ်ရှင်ပွဲတော်ကချီးမြှင့်တဲ့စုကြည့်အဖြစ်ယူရိုငွေ4000ရရှိမှာဖြစ်ပါတယ်